တင်ဘာ20ရက်နေ့ကရန်ကုန်တိုင်းလွှတ်တော်အစည်းအဝေးမှာပပေးရန်အမှတ်တင်လွှတ်တော်ကိုယ်စားလှယ်ဦးသန်းနိုင်ဦးကရန်ကုန်မှာမော်တော်ယာဉ်တွေစနစ်တကျရပ်နားနိုင်အောင်အစိုးရကဆောင်ရွက်ပေးဖို့ရှိမရှိစီကမ်းမဲ့ရပ်နားနေတာတွေကိုအရေးယူဖို့ရှိမရှိမေးမြန်းခဲ့ပါတယ်ဒီမျိုးကိုလည်းပတ်သက်ပြီးရန်ကုန်မြို့တော်ဝန်ဦးမမောင်စိုးကအစိုးရကစီစဉ်နေတယ်လို့ပြောပြီးအသေးစိတ်တော့ထပ်မပြောပါဘူးအခုပပေးရန်အမှတ်အဲ့ဒီမျိုးကိုမေးခဲ့တာတလခွဲကြော်ခဲ့ပါပြီအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတိုင်းအစိုးရအနေနဲ့ရောမျိုးတော်စီပြင်းအနေနဲ့ပါထင်သာမြင်သာရှိတဲ့အရေးယူဆောင်ရွက်မှုတစုံတရာမတွေ့ရပါဘူးတကယ်တော့ရန်ကုန်မြို့မှာပပေးရန်အမှတ်မေးတဲ့ကားပါကင်ပြဿနာတွေမကပါဘူးပြဿနာတွေအများကြီးကြုံနေရပြီးဘင်္ဂလားဒေ့ရှ်နိုင်ငံကဒကာလိုအိန္ဒိယနိုင်ငံနယူးဒေလီလိုပါကစ္စတန်နိုင်ငံကရာချီလိုလမ်းပေါ်အန္တရာယ်များတဲ့မျိုးတော်ကြီးအဖြစ်တဖြည်းဖြည်းကျဆင်းနေတာပါအဲ့ဒီအစိုးရအနေနဲ့ဒီပြဿနာဘာကြောင့်မဖြေရှင်းနိုင်ဖြစ်နေသလဲဆိုတာကုဒ္ဒဘဆွေးနွေးသုံးသပ်ကြည့်ကြရအောင်ပါ
လက်ရှိရန်ကုန်မြို့ရင်းကိုကြည့်လိုက်ရင်အသုံးပြုနေတဲ့ကားရည်တွေနဲ့ကားထဖို့ပါကင်နေရာမလုံလောက်တာထင်ထင်ရှားရှားမြင်နိုင်ပါတယ်။ဒီလိုဖြစ်ရတာမှအခြားအကြောင်းတွေလည်းရှိနေပါသေးရဲ့။ကားဝယ်ရောင်းသမားတွေကသူတို့ကားတွေကိုလမ်းပေါ်မှာအရောင်းပြခန်းတစ်ဖွဲထားပြီးစီးပွားရေးလုပ်နေတာ။လုပ်ငန်းသုံးကားတွေကိုနေရာတက်တက်မှတ်မှတ်ထားမပေးနိုင်တာ။တချို့နေရာတွေမှာဂိုဒေါင်ဆိုင်ခန်းငှားရမှာဈေးကြည့်လို့ကားတွေကိုလမ်းပေါ်ရပ်ပြီးဂိုဒေါင်လိုအသုံးပြုနေတာစတဲ့အကြောင်းကြောင်းတွေကြောင့်လည်းဖြစ်ပါတယ်။ဒီအတွက်ရန်ကုန်မြို့မှာနေပြီးကိုပိုင်ကားသုံးတဲ့ပြည်သူတွေအတွက်အခက်အခဲအများကြီးဖြစ်စေပါတယ်။တနည်းအားဖြင့်တနည်းအားသွားမယ်ဆိုရင်ပေးကြတာကတော့ကားပါကင်နေရာရဖို့မလွယ်တဲ့ပြဿနာပါ။အဲ့ဒီအတွက်အခြေအများကြီးကုန်အများကြီးစိတ်ပင်ပန်းရပါတယ်။လမ်းတွေလွတ်တဲ့တနည်းအားပါကင်ထိုးမယ်စဉ်းစားရင်တော့အဲ့ဒီနေရာမှာတာယာအဟောင်းတွေ၊ပန်းအိုးတွေ၊ခုံတွေစသဖြင့်တစ်ခုခုချထားပြီးနေရာဥထားတာမျိုးဆိုရင်လည်းသွားရက်လို့မရပြန်ပါဘူး။အခက်မသိရင်အဲ့လိုနေရာဥထားသူနဲ့စကားများပြီးဒုတ်တပြက်ဓာတပြက်လည်းဖြစ်တတ်ပါလေ။နေတိုင်းအဲ့လိုပြဿနာမျိုးပေါ်နေပြီးကားပါကင်ကြောင့်လူတက်မှုအထိဖြစ်ခဲ့ဘူးပါလေ။အခုဗပဲတဲ့အမတ်ပြောတာကအခြားနိုင်ငံတွေမှာလိုကားပါကင်အတွက်ရရမဲ့နေရာတွေတတ်မှတ်ပြီးမြင်းဝါကွက်တွေရေးဆွဲပြီးပြီးရင်ထိုက်တဲ့ငွေကြေးကောက်ခံစီးကမ်းလိုက်နာသူတွေကိုတတ်မှတ်ချက်နဲ့အတူအရေးယူဖို့ပါ။တိုင်းဆွေးရအနေနဲ့ကားပါကင်တတ်မှတ်ငွေကြေးကောက်ခံတာကိုပုံစံမျိုးစုံနဲ့လုပ်ပေးနိုင်ပါတယ်။ပါကင်ကြေးကိုနာရီအလိုက်ကောက်ခံတာတစ်လစာဒါမှမဟုတ်တစ်နှစ်စာကားပါကင်ကဆောင်ထားပြီးအဲ့ဒီကားကိုလွတ်တဲ့ပါကင်နေရာဒေနီယာရဲ့ရက်ခွင့်ပြုတာနောက်ပါကင်နေရာတချို့ကိုတစ်လစာတစ်နှစ်စာတည်တံ့တတ်မှတ်ငှားရမ်းတာစသဖြင့်လုပ်လို့ရပါတယ
်။အဲ့ဒီလိုစနစ်တကျတတ်မှတ်ပေးလိုက်ရင်ကားပါကင်အတွက်အခကျင်းကိုပေးဆောင်ထားတဲ့ပြည်သူတွေစိတ်အေးချမ်းသာဖြစ်ပါစေမယ်။ကားတွေကိုမျိုးလေမှရက်ပြီးကားအယောင်ပြကန်းလို့သုံးနေသူတွေလည်းကားပါကင်ကပေးရမှာမို့အခြားငွေမပေးရတဲ့နေရာမျိုးတွားရတာမျိုးလဲဖြစ်ကောင်းဖြစ်လာနိုင်ပါတယ်။လက်ရှိရန်ကုန်မြို့ကကားပိုင်ရှင်တွေကိုလေးလာစုစမ်းချက်အရကားပါကင်အတွက်စိတ်အေးချမ်းသာဖြစ်မယ်ဆိုရင်တစ်လကျပ်ငွေ3000လောက်အထိအကုန်ကျခံနိုင်တယ်ဆိုပြီးပြောဆိုကြပါတယ်။တိုင်းဆိုရကသာကားပါကင်စနစ်တကျသတ်မှတ်စနစ်တကျငွေကောက်ခံရင်ကားကြီးအတွက်သိန်းနဲ့ချီရှိတဲ့ရန်ကုန်မြို့ကနေကားပါကင်ကတစ်လအနည်းဆုံးကျပ်ငွေသိန်း3000-4000တနည်းကြံ့ွေဘီလီယံ40 50လောက်ဝင်ငွေရနိုင်ပါတယ်ဒီငွေတွေကိုအသုံးပြုပြီးနောက်ထပ်ကားပါကင်နေရာစစ်ဖော်ထုတ်တာရင်းစည်းကားလမ်းစည်းကားကိစ္စတွေမှာအသုံးပြုတာမျိုးလုပ်နိုင်ပါတယ်ဒါနိုင်ငံတော်များများမှာရှင်းသုံးတဲ့ကားများနေတဲ့ပြဿနာကိုကားပါကင်ကနဲ့ဖြေရှင်းတဲ့ဖြေရှင်းနည်းတစ်မျိုးပါပဲ
တကယ်တော့ရန်ကုန်မှာတိုင်းစုရကလုပ်ပေးရမှာကကားပါကင်စနစ်တကျတတ်မှတ်ပေးဖို့ကိစ္စတစ်ခုတည်းမကပါဘူးလက်ရှိဖြစ်နေတဲ့ကားတွေစီကံတကျမောင်းလို့မရတဲ့ပြဿနာလူတွေပလက်ဖောင်းပေါ်လမ်းလျှောက်လို့မရတဲ့ပြဿနာ၊စပိန်တွေစကူတာတွေစိုက်ကယ်တွေလမ်းပေါ်မောင်းကျင်တယ်လို့မောင်းနေကြတဲ့ပြဿနာ၊စနစ်မရှိလို့လူတွေလမ်းကိုဖြတ်ချင်တဲ့နေရာကနေဖြတ်နေကြတဲ့ပြဿနာ၊ဘတ်ကားမတိုင်နေရာတတ်တတ်မတ်မတ်မရှိတဲ့ပြဿနာ၊ဈေးတွေတွေမဖယ်ရှားနိုင်တဲ့ပြဿနာအားလုံးကိုတပြိုင်တည်းဖြေရှင်းပေးရမှာဖြစ်ပါတယ်။တိုင်းစုရအနေနဲ့တာဝန်စယူခြင်းကလေးကတစ်ဆင့်နည်းတစ်ဆင့်ဖြေရှင်းရမယ့်ပြဿနာတွေဖြစ်ပေမဲ့ဖြေရှင်းပေးတာမျိုးမလုပ်ခဲ့လို့ဒီကနေ့ရန်ကုန်မြို့ပေါ်မှာဒီလောက်ရုပ်ရက်စင်ပြက်အခြေအနေစိုးနေရတာဖြစ်ပါတယ်။အခုလိုကိစ္စမျိုးကိုဖြေရှင်းမပေးနိုင်တာဟာ NLD အစိုးရမှပြဿနာအများကြီးရှိနိုင်ပါတယ်။ပထမတစ်ချက်ကပြဿနာကိုမလေးနက်တာဖြစ်နိုင်ပါတယ်။နိုင်ငံတကာမှလည်းဒီလိုကားတက်တာပဲလမ်းပေါ်စီးကမ်းနေတာပဲဒါဟာတိုးတက်လာတဲ့လက္ခဏာပဲလို့တလွဲတွေးကြပုံရပါတယ်။တကယ်တော့ဒီပြဿနာကြီးဟာပြည်သူတန်းနဲ့ချီနေ့စဉ်ကြုံဆုံနေရတဲ့ပြဿနာကြီးမျိုးအထူးအလေးနက်ထားပေမယ့်နောက်ထပ်ဖြစ်နိုင်တာကတော့ NLD တိုင်းဆိုရအရေးချင်းမပြေဝတာမျိုးပါ platform ဆိုတာလမ်းလျှောက်ဖို့လမ်းဆိုတာကားမောင်းဖို့စိုက်ကားစပိတ်စကူတာစိုက်ကယ်စီးကွင်ပေးမပေးစ စနစ်တကျစီကံကြည့်ချက်ဖို့မလုပ်တဲ့မကိုင်းတဲ့ဖြစ်ပုံရပါတယ်။နောက်ထပ်ထင်နိုင်တာကစီကံမဲ့လမ်းဖြတ်ကူတာ၊စိုက်ကားစပိန်စိုက်ကယ်စကူတာတွေမောင်းကျင်တယ်လို့မောင်းတာကိုစနစ်တကျအရေးယူရင်တည်သူတွေဘယ်လိုတုံ့ပြန်လာလိမ့်မလဲ၊တွေးပူကြီးမလုပ်ရဲမကိုင်းရဲဖြစ်နေပုံလေးရပါတယ်။ လက်ရှိလမ်းမာရီပေါ်မှာလမ်းတွေရီပေါ်မှာကားပါကင်အမှတ်သားတွေ၊လူကုန်ရေးကြအမှတ်သားတွေ၊ဒက်စကားဂိတ်အမှတ်သားတွေပေါက်နေတာတွေပါဖို့အဆရှိသဖြင့်စနစ်တကျလုပ်မယ်ဆိုဘတ်ဂျက်ငွေကြေးအတန်အသင့်သုံးဆရမှာဖြစ်ပါတယ်။တိုင်းဆိုရဟာဒက်စကားတွေဝယ်တာမျိုးလို့အစိုးရနဲ့မဆိုင်တဲ့ကိစ္စတွေမှာငွေကြေးအမြောက်အများသုံးဆထားလို့အခုလိုတကယ်အရေးကြီးတဲ့ကိစ္စမျိုးအတွက်ငွေကြေးမလုံလောက်လို့များလား
ုံနဲ့မပြီးပါဘူးအောက်ခြေဝန်ထမ်းစင်းစင်းကစိတ်ပါလက်ပါဝိုင်းပြီးအကောင့်ထဲပေါ်လာအောင်စီယုံဖို့လိုသလိုပြည်သူတွေစီကားလိုက်လာအောင်လဲထိထိရောက်ပညာပေးစီယုံတာမျိုးလုပ်တတ်ဖို့လိုပါသေးတယ်အခုလက်ရှိတိုင်းဆိုရဟာအဲ့လိုစနေကြအကောင့်ထဲပေါ်လာမျိုးမရှိလေတော့ရန်ကုန်မြို့တော်ဟာစင်ကာပူဘန်ကောက်ပုံစံမျိုးဖြစ်မလာပဲတနည်းတခြားဒကာကရာချီနယူးဒယ်လီပုံစံဗယံမရာမျိုးတော်အသွင်ဖြစ်လာနေပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်